ံ368ခုတပေါင်းလာသူကိုရဲ့ဟောတော်ရသာသနာ့ဤတန်ကြီးနဲ့ကတုချင်းရွာကမြေကြီးလာရောက်ယူစုသူကအထုကြတဲ့အာယုံကလူလူဒါနဖွဲ့ကိုအကြောင်းပြုပြီးတော့တရားလေးတစ်ခုခေါ်ချပြီးပူရန်ဖြစ်ပေါ်လာတဲ့အတွက်ဖြစ်စဉ်တကနေပြီးတော့သာသနာတော်ကိုမိကိုစိတ်ကလည်းလျောင်းထောက်ပံ့နေကြတယ်ဘုရောကောင်းများဖြစ်ကြတယ်တရားဓမ္မအပေါင်းဘုရောကောင်းတို့ရဲ့အကျိုးစီးပွားကိုညီရွယ်ပြီးတော့တရားလေးတစ်ခုဟောပြီးမှဖြစ်ပါရဲ့ဒီနေ့ဟောပေးမယ့်တရားကတော့လူအစ်စ်အတန်းဒီလိုပဲနာမည်ပေးကြစို့ဒီတရားမဟောကြားပြီလေးမှာတရားပန်းရှင်ဖြစ်တော်မူတဲ့ရသော်ဖျားရှင်ကိုဝိဇ္ဇေနတကောတရားနာပိတအားလုံးဆက်ဆဲကြထိတ်မှမူပြီးတော့ယူတည်သောရှိခိုးကြောင့်ကြောင့်ဘုဘုဒ္ဓောဘောဓာယတိပိတိတံတောယောဓမ္မထာယသာဓမ္မထာယတံတောဓမ္မတိနောဝါထရဏာယသာနေဘုဒ္ဓောနိဗ္ဗာနထာယတံလောကသရဏံမိလောကသရဏောလောကသုံးပါးဤကိုးစားရာတစ်ခုဖြစ်တော်မူသောယောနာကိုဗုဒ္ဓနာဂမိရောယတိယသိံတိယသုသာရှင်မြတ်စွာဘုရားတိဘုဒ္ဓသစ္စာလေးကိုရောတိုင်းထိုးထွင်းပြည့်မြင်တော်မူပြီးဖြစ်၍ဘောရာယသာစထိုက်သာသူပုဂ္ဂိုလ်လူတို့ကုသူထင်လင်းတိကြပါစေခြင်းကြိုးကား၎င်းတန်တော်ကိုယ်တော်ကပြည့်ရင်စေတော်မူ၏ဖြစ်၍ဓမ္မထာယသာစထိုက်သာသူဘုဘလူတို့ကုတုမင်းရင်ရင်စေကြစေခြင်းက၎င်းတန်တော်ကိုယ်တိုင်ကပြည့်ကိလေသာဥပုခသိဤငြိမ်တော်မူ၏ဖြစ်၍ဓမ္မထာယသာစထိုက်သာသူဘုဘလူတို့ကုတုမင်းရင်ကိလေသာပူငြိမ်ကြပါစေခြင်းက၎င်းတိနောဝသံတယာနဝံကရတံကိုကုသထုတ်သောကုရောတိုင်းရောက်ပြီးဖြစ်၍သာလျင်ဒရဏာယသာကုရောသတ္တုချက်တိုက်သူတို့နေကုသာဝံမာဝေကံတို့ကုသထုတ်သောရောက်ကြပါစေခြင်းကြောင့်၎င်းနေဘူးတော်ကိလေသာပြိဋိဘံဝေသံယုတ်သိမ်ကိုယ်တော်ရည်နေတော်မူဖြစ်၍နိဗ္ဗာန်ထာယသာကိုယ်တော်ထတ်သူဝိနည်းလူတို့ကုကသိင်းကြပါစေခြင်းကြောင့်၎င်းတဏှနေသင်လေးနဲ့ဓမ္မစကုဒီတိတိကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါ၏လောကသရဏံလောကသုံးပါးဤကိုးစားရာတစုဖြစ်တော်မူသောတဏ္ဍာကဗုဒ္ဓနာဂမိရောယတိယသိံတိယထောထာတုမြတ်စွာဘုရားကိုနမိနမာမိကုနှုတ်နှလုံးသုံးစုံကြောင်းပြောငံကိုလျှောက်၍ကတော်မြတ်လို့လက်ဆုံးမူ၍ရှ िख ုညုပ္ပာဤမြတ်စွာဘုရားမြတ်စွာဘုရားကဲဒီနေ့မိမိတို့အလုံးလူဘုံလူနန်းလူသင်္ကန်းမှာလူသားများအဖြစ်နဲ့ဘဝရရှိထားတဲ့ပုဂ္ဂိုလ်များဖြစ်ကြပါရဲ့လူသားတွေမှာလူသားတို့ရဲ့အဖြစ်အတန်းကိုမျိုးမျိုးသတ်နိုင်ရှိကြလေဂုံကိုလိုရှိတဲ့ပုဂ္ဂိုလ်တွေကဂုံသည်သူတို့အတွက်အလိုရှိအပ်တောင်းတအပ်တဲ့အသင့်အတန်းအဖြစ်နဲ့သတ်မှတ်ထားကြလေ 조자진구루시리부구리가조자진디루예센단루루타마니레부구미아레시자리죄연땡땡냐땡하루센단베루센단시젠베루마뼈돌레뼈드게두옌체마뼈레땅가간단차비조사니레부구미아레시자리ပညာဤကြည်ရင်ချင်းဆိုရက်ကြည်ရင်ချင်းဒီလူစင်တန်းပဲလို့ဒီလိုမျိုးနားလေသဘောပေါက်တဲ့ကိုကူများလေးရှိကြသလိုဥစ္စာပစ္စည်းကျေဝချမ်းသာခြင်းဆိုရက်ဌာနန္တရကိုရောက်ရှိခြင်းဟာလူစင်တန်းဒီလောက်ခြင်းပဲလို့ဒီလိုမျိုးနားလေပြီးတော့ဒီလိုပန်းတိုင်အတွက်ရှောင်းလန်းနေကြတဲ့ပုဂ္ဂိုလ်တွေလည်းပဲဒုက္ခပြင်းမှများစွာရှိကြပါတယ်ဟုတ်ပြီမိမိတို့အနေနဲ့ကဘယ်လိုစင်တန်းမျိုးကိုအစ်စ်ပြီးတဲ့လူစင်တန်းလို့မိမိတို့သတ်မှတ်ထားတယ်ဒါလေးတွေတော့ဒီနေ့အဖြေညှိကြဖို့လို့လိုလိမ့်မယ်လို့အရှင်သဘောပေါက်မိပါတယ်အဖြေလို့လေလောကကြီးမှာမှန်ကန်တဲ့အမြင်ရှိမှအဲ့ဒီမှန်ကန်တဲ့အမြင်ကိုမြည်ပြီးတော့နံကန်တဲ့အတွေးဆိုတာမဖြစ်ပေါ်လာဘူးလားဖြစ်ပေါ်လာပြီနံကန်တဲ့အတွေးမရှိဘူးဆိုရင်နံကန်တဲ့အလုပ်ဆိုတာကရောဖြစ်ပေါ်လာပါမလားမဖြစ်ပေါ်နိုင်ဘူးဒါကြောင့်မို့နံကန်တဲ့အတွေးရှိဖို့မိမိတို့မှာနံကန်တဲ့အမြင်ကလေးတွေရှိဖို့လိုတယ်နံကန်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်များမှာနံကန်တဲ့အတွေးကိုယူဆလေးတွေဖြစ်ပေါ်လာမယ်နံကန်တဲ့အတွေးခေါ်ယူဆတွေကိုမြည်ပြီးတော့ပဲမိမိတို့မှာနံကန်တဲ့အလုပ်တွေကဖြစ်ပေါ်လာကြမှာဖြစ်ပါလေ။ဒီစဉ်တို့ဒီလောကကြီးတစ်ခုလုံးပေါ့ဒီလောကလုံးကိုကြည့်လိုက်မယ်ဆိုရင်တော့သာသနာထွန်းကားတဲ့တိုင်းကြီးရှိတယ်လို့သာသနာမထွန်းကားတဲ့တိုင်းကြီးတွေလည်းရှိကြတယ်။ဘုရားသာသနာထွန်းလင်းဆင်ရှားနေတဲ့နိုင်ငံတွေလည်းရှိနေကြတယ်လို့ဘုရားသာသနာလုံးလုံးမသက်ဝင်နားမလည်နိုင်သေးတဲ့နားလည်ပိုင်ခွင့်အခွင့်အလမ်းကိုမရရှိသေးတဲ့တိုင်းပြည်များလည်းရှိကြတယ်။ဒါကြောင့်မို့လောကကြီးမှာအမြင်အမျိုးမျိုးဖြစ်နေကြပါလေ။ဒီလိုအမြင်မျိုးမျိုးရှိနေတဲ့လောကကြီးထဲမှာအတွေးခေါ်တွေဟာလည်းပဲအမျိုးမျိုးရှိနေကြတယ်။ဒီလိုတွေးခေါ်တွေမျိုးမျိုးရှိနေကြတဲ့လောကကြီးထဲမှာဒီတွေးခေါ်တွေကိုအကြောင်းပြုပြီးတော့သူတို့ရဲ့အပြောစုအလုပ်ကံတွေကလည်းပဲကွဲပြားသွားကြတယ်။သူတို့ရဲ့တွေးခေါ်တွေကိုမြည်ပြီးတော့လည်းပဲလောကကြီးမှာသတ်မှတ်ချက်ထားကြတဲ့လူစင်တန်းတွေလည်းကွဲပြားသွားကြတယ်။ဦးဇင်းတို့ဂျပန်တိုင်းပြည်ကိုဗုဒ္ဓဘာသာတိုင်းပြည်လို့လူတွေနားမလည်ထားကြဘူးလား။ကဲဘယ်လိုနားလည်ထားလဲဗျာနာပြည်သက်မင်းဆောဆောထားလာလို့အင်းငိုက်နေကြလား။ဟဲ့ဂျပန်နိုင်ငံကဘာဘာသာကူးကွယ်တဲ့တိုင်းပြည်တို့ချားထားလိုက်ဘုရားဘာသာပါပဲနော်ဘုရားဘာသာတိုင်းပြည်လို့ပြောရပါပါပဲဆိုတော့လေဂျပန်တိုင်းပြည်ကဘုရားဘာသာဘုန်းကြီးတွေလို့ပြောနေတဲ့ပုဂ္ဂိုလ်တွေကအိမ်တော်ပြုတဲ့ခိုင်းတွေကခံရများလို့ဖြစ်ပါတယ်နော်ဂျပန်ဘုန်းကြီးတွေကဘယ်လိုဘုန်းကြီးတွေလဲအိမ်တော်ပြုတဲ့ဘုန်းကြီးတွေအခမ်းအနားရှိရင်ဘုန်းကြီးကိုစာဖို့တယ်ခန္ဓာမရှိလူလိုပဲဝတ်စားပြီးနေကြတယ်ဘုရားလောကပဲဂျပန်ဘုန်းကြီးတစ်ပါးကဥပင်းနဲ့လာပြီးတရားဆွေးနွေးတဲ့အတွက်သူတို့ရဲ့လောကအမြင်ကလေးတွေနားလည်ခြင်းရလည်ပါတယ်ဂျပန်လူငယ်တွေအနိစ္စဆိုတာကိုတော့လက်ခံနားလည်ပါတယ်ဒါပေမဲ့ဒုက္ခကိုလက်မခံဘူးကဲဘယ်လိုလုပ်ကြမလဲအဲ့ဒါဘယ်လိုတန်းပြင်ပါတော့အနိစ္စကောနားမလဲဘူးလားနားလေတယ်ဒုက္ခလည်းနားလေတယ်အနတ္တလည်းနားလေတယ်ဒါပေမဲ့ဉာဏ်နဲ့ထိုးထွင်းပြီးသိသေးတယ်မသိသေးဘူးဆိုတဲ့အဆင့်တော့ခွာကြတယ်ပေါ့နော်ဉာဏ်နဲ့ထိုးထွင်းပြီးသိပြီဖြစ်တဲ့ပုဂ္ဂိုလ်များလည်းပေါင်းဝင်ကြမယ်ပေါ့မပေါင်းဝင်သေးတဲ့ပုဂ္ဂိုလ်များလည်းရှိကြမယ်ပေါ့သူတို့ကဘာပြောလဲဆိုလို့ရှိရင်မြတ်စွာဘုရားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအကြောင်းအရာကိုဂျပန်လူငယ်တွေကကြားရတယ်ဆိုမြတ်စွာဘုရားရှင်ဟာမြင်သက်အေးချမ်းပြီးတော့အလွန်အလွန်မှကြီးညိုဖို့အသင်တန်ရှိတယ်တုံ့လုံမှုမရှိတော့တဲ့ပုဂ္ဂိုလ်ပဲလို့ ဒီလိုသူတို့ကြားထားတယ်အဲ့လိုမြင်သက်နေတာကိုသူတို့မသိဘူးတော့ပေါ့နော်သူတို့မြင်သက်နေတာကိုမသိဘူးဘာဖြစ်လို့လဲမြင်သက်နေတာဘာရတာရှိတယ်အဲ့ဒီလိုမျိုးဒီကံလူငယ်တွေမှာအမြင်ရှိနေကြတယ်အနိစ္စဆိုတာသူတို့လက်ခံပါတယ်ဒါပေမဲ့ဒုက္ခဆိုတာကတော့သူတို့တက်တန်တန်လက်မခံဘူးတဲ့ဘာဖြစ်လို့လဲဆိုရင်ဒုက္ခမှာခက်ခဲဆိုတဲ့တရားဖြစ်ပေါ်လာမယ်။ဒါကဒုက္ခလို့ပြောခြင်းပြောပါတယ်။ဒါနဲ့ဒီဒုက္ခကိုကြော်လန်းလို့မြတ်အောင်ကြိုးစားလိုက်လို့ရှိရင်ဒုက္ခဆိုတာထမရဘူးလားတဲ့။ဉာဏ်ရနိုင်တဲ့အတွက်ဒုက္ခကိုအတိအလင်းရှိတယ်လို့သူတို့လက်မခံနိုင်ပါဘူးတဲ့။ဒုက္ခရဲ့နောက်မှာလည်းဒုက္ခတွေရှိနေတယ်။ဒါကြောင့်မို့အဲ့လိုမျိုးအတက်အကျရှိတဲ့ဘဝကအရသာရှိတယ်ဘဝပဲ။မြင်တက်တက်ကြီးဖြစ်နေတဲ့ဘဝကတော့သူတို့ဘလို့မှမနှစ်သက်နိုင်ဘူးဒီလိုမျိုးအနေကြတွေရှိနေတဲ့ဘဝမျိုးတွေအလိုရှိတယ်လို့ဒီလိုသဘောပေါက်ထားကြတယ်ဒါသာဖြစ်လို့လေမြတ်စွာဘုရားတရားတော်နဲ့ပြန်ထိတ်လိုက်လို့ရှိရင်တော့အတိတ်ပဲပေါ်ပေါက်လာမှဖြစ်တယ်မြတ်စွာဘုရားဘုရားဖြစ်တော်မူပြီးတဲ့နောက်မှာဟောကြားထားတော်မူတဲ့တရားများစွာရှိတယ်အဲ့ဒီတရားတွေအဲမှာအတာရတာယာပွေအပိုင်းနဲ့အာဒီနဝအပြစ်ဆိုတဲ့အပိုင်းနဲ့နေတရဏလွတ်မြောက်ရအပိုင်းဆိုပြီးတော့ခေါ်ကြထားဘူးတာဉာဏ်တော်ပြည့်တဲ့ဉာဏ်တော်ဘူးလားဉာဏ်တော်ဘူးဒါကနေ့နေ့ဥစဉ်ကြောက်ပြတယ်နော်ဒီကလူငယ်ဒီအနေနဲ့လောကရဲ့အတာရကိုပဲမြင်နေကြတာကြီးတယ်အတာရဆိုတာတာယာပွေဘာလဲမြတ်စွာဘုရားဗာမိတယ်ဘုရားဖြစ်တော်မူပြီးတဲ့နောက်မှာကာမဂုဏ်တွေမှာတာယာပွေမရှိဘူးလို့ဘုရားမဟောပါဘူးတသိတဲ့မဲ့ကာမဝတ္တအဆုစုတွေအစင်းအတန်အနံ့ရတာအတွေ့အထိဆိုတဲ့အာယုန်တွေကိုတွေ့ထိခံစားရတဲ့အခါမှာဝန်တာခြင်းဆန်းတာခြင်းဆိုတဲ့တရားတွေဖြစ်ဘူးလားဖြစ်တယ်ဒါဆိုလို့ရှိရင်အစင်းအတန်အနံ့ရတာဆိုတဲ့ဒီကာမဂုဏ်တရားတွေမှာတရားပွဲအတ္တာရှိဘူးလားရှိနေတယ်မြတ်စွာဘုရားဆက်ပြီးမိတယ်จิตာယံတို့ကာမဂုဏ်တွေမှာသက်ရှိတဲ့မဲ့ကာမဝတ္ထုတွေမှာတရားပွဲအတ္တာမြတ်ရှိတာမဟုတ်ဘူးဒီကာမဂုဏ်တွေမှာအပြစ်ဆိုတဲ့ဘာဒီနဝတွေလည်းရှိနေကြတယ်အဲ့ဒါကိုတရားနာပြီးတဲ့တက်ဝင်သားလေနော်ဟုတ်ပြီဘုရင်ထပ်ရှင်းပြမယ်ဒီကာမဂုဏ်တစ်ခုခုရရှိခံစားနိုင်ဖို့တိမ့်ပိုက်နိုင်ဖို့ရန်အတွက်ကိုလူတိုင်းလူတိုင်းမကြိုးစားနေကြရဘူးနော်ဆိုကြသူမိမိတို့အလုံးအလုံးနှစ်သက်သားတွေဆိုတဲ့အတန်တစ်ခုခုနားဆင်နိုင်ခွင့်နားဆင်ပိုင်ခွင့်ရဖို့ရန်အတွက်ဥစ္စာပစ္စည်းမရှာရဘူးနော်ရှာရည်အဲ့ဒီဟာသုံးဆောင်ခံစားနိုင်ဖို့နားဆင်နိုင်ဖို့အတွက်ကြိုးစားတဲ့အချိန်နဲ့နားဆင်ပိုင်ခွင့်ရတဲ့အချိန်ဘယ်ဟာကပိုများလဲကြိုးစားရတဲ့အချိန်ကပိုများတယ်မိမိတို့လူရှိအပ်တဲ့ရူပါယုံစဲအမျိုးမျိုးပေါ့သက်ရှိတတ်မဲ့အမျိုးမျိုးဖြစ်နိုင်ပါလေမိမိတို့လူရှိအပ်တောင်းတအပ်သုံးဆောင်ခံစားလူတဲ့အတန်အမျိုးမျိုးရှိတယ်သက်ရှိတတ်မဲ့ပေါ့နော်မိမိတို့လူရှိရတောင်းတတ်တဲ့အနတ်အမျိုးမျိုးရှိတယ်။ဒီနေ့မိမိတို့ဒီလာတယ်ဆိုရင်ပဲမိမိတို့အရင်နဲ့မွေးတံတွေကိုအုံပြုခဲ့ရတဲ့ပုဂ္ဂိုလ်များလည်းရှိပါပါ။မိမိတို့ရဲ့မွေးတဲ့နဲ့တည်ခြင်းဆိုတဲ့ဇာကာလမှာအမွေးနဲ့တာအမျိုးမျိုးကိုမတုံ့တောင်မခံစားပဲနေထိုင်တဲ့ပုဂ္ဂိုလ်ရှိရလား။မရှိဘူး။မိမိတို့လူရှိရတောင်းတတ်တဲ့ရသာယုံအမျိုးမျိုးတော့နေ့နဲ့နေ့အမြမိမိတို့ကြိုးစားပြီးမဖြစ်စည်းနေကြရဘူးနော်ဖြစ်စည်းနေကြရတယ်တတဝါဒီအားလုံးလူရှိအပ်တဲ့ဟောတ္တဘာယုံတို့ကလည်းအတိအထိအတွက်လည်းပဲတတဝါဒီအလုတ်များနေကြတယ်ညာများနေကြပါတယ်ဟုတ်ပြီဒီအသေးအနက်အရသာအတိအထိဆိုတဲ့ဒီကာမဂုဏ်အာယုန်တွေကိုရရှိခံစားနိုင်ဖို့အတွက်ကြိုးစားလှုပ်ဆောင်ရတဲ့အချိန်ကပိုပြီးမြောင်းမြောင်းလာပါလေ တကယ်ခံစားပိုင်ခွင့်ရတဲ့အချိန်ကအနည်းငယ်မြောက်လေးပဲမဟုတ်ဘူးလားဟုတ်တယ်အနည်းငယ်မြောက်ခံစားခွင့်ရတဲ့ကာမဝဋ်ထုတွေအတွက်မိမိတို့ကြိုးစားလုပ်ဆောင်ရတဲ့အလုပ်ကံတွေထဲမှာကုသိုလ်စိတ်နဲ့အကုသိုလ်စိတ်ဘယ်ဟာကဘိုးအဖြစ်များခဲ့ကြပါလဲအကုသိုလ်စိတ်ဖြစ်များတယ်လူချင်းလေဆိုတာကကုသိုလ်လားအကုသိုလ်လားအကုသိုလ်ပဲလူချင်းနဲ့လောဘစိတ်နဲ့ကြိုးစားရင်အကုသိုလ်စိတ်ပဲလူချင်းသာရရင်ဝမ်းသာတယ်အဲ့ဒီဝမ်းသာခြင်းဟာလောဘနဲ့ရှင်ပြီးဝမ်းသာတာမဟုတ်ဘူးလားဟုတ်ပါဘူးဒါဆိုရင်အဲ့ဒီဝမ်းသာမှုကရောကုသိုလ်လားအကုသိုလ်လားအကုသိုလ်ပဲအဲ့ဒီလူချင်းသာရရှိလာတဲ့အခါမှာဆက်လက်တည်တတ်သွားဖို့ရန်အတွက်မိမိတို့မှာလို့ရင်ကြောက်ကြစိတ်တွေလည်းမဖြစ်ကြဘူးနော်ဖြစ်ကြတယ်အဲ့ဒီဟာကိုဘာစိတ်လို့ခေါ်လဲအကုသိုလ်စိတ်ဒေါသဖြစ်ပါပါတယ်လို့ရင်ပူပန်ခြင်းကြောက်ကြလာခြင်းဆိုဒေါသလို့ခေါ်တယ်ဒါဆိုလို့ရှိရင်လောကလူသားတွေဟာရရှိဖို့ရန်ကြိုးစားရင်အကုသိုလ်တရားတွေရစွာထူထောင်ဖြစ်ကြတယ်ရရှိလာပြီဖြစ်တဲ့အခါမှာဆက်လက်ပြီးထိမ့်သိမ်းနိုင်ဖို့ကြိုးစားရတဲ့ဒုက္ခတခုထပ်မတိုးလာဘူးနော်တိုးလာပြီမပြည့်စည်သွားဖို့မပြည့်ပြုံးသွားဖို့ဒီတက်နေဖို့ဒီအတွက်ကိုလည်းလောဘနဲ့ကာကွယ်ကြရတယ်မိမိလိုချင်တာမရဘူးဆိုရင်တော့မကျေနပ်တဲ့စိတ်တွေမဖြစ်ဘူးလားဖြစ်တယ်ဒါဆိုလို့ရှိရင်ဒီလိုချင်ခြင်းတော့ရရှိလာတဲ့အခါမှာဝမ်းသာခြင်းဆိုတဲ့အကုသိုလ်စိတ်တွေနဲ့နေထိုင်ကြသလိုလူတင်ခြင်းဤဟူသောအကြောင်းကြောင့်မရရှိလာတဲ့အခါမှာဝမ်းမြေခြင်းမတင်နှက်ခြင်းဆိုတဲ့ဒေါသဆိုတဲ့တရားတွေနဲ့ကိုအနေမများကြဘူးနော်။ဟုတ်ပြီ။ဒါဆိုလို့ရှိရင်လောဘနဲ့ဒေါသဆိုတဲ့ဟုတ်ပဲဒီပဲပြေးလွှားရင်းနေထိုင်ကြတဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးနော်။ပြောနိုင်တယ်။ဒီထက်ပိုပြီးဥစဉ်သဘောပေါက်အောင်ပြောမယ်။လောကလူသားတွေမှာပုဂ္ဂိုလ်မတူကြတော့လည်းပဲလုပ်ငန်းတူတဲ့ပုဂ္ဂိုလ်တွေမရှိကြဘူးနော်။ရှိတယ်။ဒီလိုတူညီနေတဲ့လုပ်ငန်းတူတူတွေဟာတယောက်နဲ့တယောက်နဲ့ဆိုင်ဆိုင်မှုဆိုတဲ့တရားတွေတော့မဖြစ်ပေါ်ကြဘူးနော်ဖြစ်ပေါ်ရင်မိမိနဲ့တူနေတဲ့လုပ်ငန်းသူပုဂ္ဂိုလ်တူဦးအောင်မြင်သွားပြီဆိုရင်မနာလိုတဲ့စိတ်ကလေးတွေကမဝင်လာကြဘူးနော်ဝင်လာကြပြန်ပြီအဲ့ဒီမနာလိုတဲ့စိတ်တွေပဲတယောက်နဲ့တယောက်နဲ့ဖြည့်ဖြည့်ပြီးတော့မကြိုးစားကြဘူးနော်ကြိုးစားကြတယ်ဆိုင်ဆိုင်ကြတယ်အိဒါမိသရိယတရားဟာဆိုင်ဆိုင်ခြင်းတရားကိုဖြစ်ပေါ်စေတယ်ဣဒံမိသရိယတရားဟာပုဂ္ဂိုလ်တယောက်ရဲ့ဤဘာတိုးတက်မှုကိုပြည့်စည်သွားအောင်လို့သူပြုလုပ်ပေးတယ်။ခြေဖြတ်တတ်တဲ့သဘာဝနဲ့သူ့မှာရှိတယ်။ပုဂ္ဂိုလ်တယောက်သိကောင်းနေတဲ့ဆိုရင်သူ့ရဲ့မကောင်းကင်တွေကိုပြောခြင်းဆိုတဲ့တရားလေးတွေကဣဒံမိသရိယတရားကြောင့်မဖြစ်ပေါ်လာဘူးလား။ဖြစ်ပေါ်လာတယ်။ဒါတွေအားလုံးကိုကြည့်လိုက်လို့ဆိုရင်တုံးဆောင်ခံစားလို့တဲ့တာယာပွဲအတ္တရာအတွေ့ကြိုးစားရင်းနဲ့ဖြစ်ပေါ်လာတဲ့တရားတွေမဟုတ်ဘူးလား။အဲ့လိုရှိရင်လောကလူသားတွေဟာရရှိခြင်းဆိုတဲ့တရားအကျိုးတရားပိုင်းနဲ့အကျိုးတရားပိုင်းကိုရရှိဖို့ရန်အတွက်ပြုစုရတဲ့အကြောင်းတရားပိုင်းမရှိဘူးနော်။ဘေဟယာကိုအဓိကထားပြီးသတ္တဝါတွေဟာကြိုးစားနေကြတယ်။အန်တိုင်းနဲ့အကျိုးတရားပိုင်းနဲ့အကြောင်းတရားပိုင်းကိုဘေဟာကိုပို့ပြီးတော့အလေးနဲ့ထားကြတယ်။တေချာစဉ်းစားလို့အကျိုးတရားပိုင်းကိုပဲဗရာဏပန်းနိုင်ထားပြီးအကျိုးစားကြဘူး။အဲ့ဒီပန်းတိုင်ကြီးတို့ရဲ့အတ္တဓာတ်တာယာပွဲလည်းမဟုတ်ဘူးနော်အဲ့ဒီအတ္တဓာတ်ဆိုတဲ့တာယာပွဲကာမဂုဏ်ကိုခံစားပိုင်ဆိုင်ခွင့်ရရှိဖို့ဒီဒီလောကလုံးရှိတဲ့တတ္တဝါတွေရဲ့အဓိကပန်းတိုင်ပဲမဟုတ်ဘူးလားအဲ့ဒီကာမဂုဏ်တွေကိုတုံးဆောင်ခံစားရခြင်းဒီဟူသောအကြောင်းကြောင့်ဖြစ်ပေါ်လာတဲ့သံတားဝန်တာခြင်းတွေကိုတာယာပွဲလို့မပြောနိုင်ဘူးလားဒါဆိုရင်ပန်းတိုင်ကိုပရဏပြုတဲ့ဒီနည်းရရှိခြင်းအကျိုးတရားကိုပဓာနာပြုတဲ့ပုဂ္ဂိုလ်ဒီအတွက်အာရပွဲကိုပဲမြင်ရဘူးလားအကျောင်းတရားဘက်ကိုပြန်ပြီးငဲ့ကွက်ပြီးကြည့်လိုက်တဲ့အခါမှာအဖြစ်တည်းအလုံးအလုံးမများနေဘူးလားများနေတယ်ခုနကဂျပန်လူငယ်တွေဟာသူတို့တိုင်းပြည်ဟာလုံလုံတိုးတက်တဲ့တိုင်းပြည်ဖြစ်တဲ့အတွက်ကာမဂုဏ်တွေသိတူပြောပါတယ်ကာမဂုဏ်အာယုန်တွေကငါကိုခံစားသုံးဆောင်ဖို့သူကိုယ်လည်းခံစားသုံးဆောင်ဖို့အမြဲတမ်းသူတို့ကိုဆဲဆောင်နေကြပြီဒီဆဲဆောင်နေတဲ့ကာမဂုဏ်တွေကိုရရှိသုံးဆောင်ခံစားခြင်းဒီသူတို့အတွက်တာယာဝယ်ရဖို့လားအဲ့ဒီတရားကိုရရှိခြင်းအတွက်သာဖန်တိုင်ထားပြီးကြိုးစားနေကြတဲ့အတွက် ဒီဟာကိုသူတို့တာယာပွဲလို့ပဲမြင်ကြတယ်သူတို့ရဲ့အကြောင်းတရားဘိုင်းလို့ခေါ်တဲ့နန်းစင်ဘိုင်းကိုသူတို့ငဲ့ကွက်ပြီးမစင်စားဖြစ်ကြဘူးစင်စားဖို့ရန်အတွက်လည်းပဲမှန်ကန်တဲ့ဓမ္မအထွန်းကားပါဘူးအဖြစ်လို့လေဘုန်းကြီးလို့ပြောနိုင်တဲ့ပုဂ္ဂိုလ်တွေကလည်းပဲဘုန်းကြီးနဲ့ပိသတ္တာမနေနိုင်ကြဘူးတရားဓမ္မတွေလည်းစัจ ඡ ာနာမပြောနိုင်ကြဘူးဒီခါမှာသူတို့မှာအမောင်တုကြီးတွေမဖုံးခံပါဘူးလားတာယာပွေသူတဲ့အပိုင်းကိုပဲမြင်နိုင်တဲ့အရေးအသေးပြရှိနေတဲ့ပုဂ္ဂိုလ်များလို့မပြောနိုင်ဘူးနော်ဒါဆိုလို့ရှိရင်အကျိုးတရားပိုင်းကိုဗရဏထားတဲ့ပုဂ္ဂိုလ်ဟာအကျောင်းတရားပိုင်းကိုစဉ်းစားပိုင်ခွင့်ရပါတယ်နော်မရတော့ဘူးဒီလိုပြန်ကြည့်လိုက်လို့ရှိရင်ตาရပွဲကိုရရှိဖို့ရန်အတွက်ကြိုးစားနေကြတဲ့ပုဂ္ဂိုလ်များအားလုံးဟာตาရပွဲတွေကိုရရှိဖို့ရန်အတွက်ကြိုးစားနေတဲ့ဓာတ်ကြီးတစ်ချက်ထူထောင်မိပြီဖြစ်တဲ့အကုသို့ကံတွေကအလုံးအလုံးပဲမများဘူးလားများတယ်အဲ့ဒီကံတွေကအကျိုးပေးပြီဆိုရင်တော့ဘာဖြစ်ကြမလဲအပယ်လေးပုံတစ်ပုံပုံကိုရောက်ရှိရရှိကြမှာဖြစ်တယ်သက်သာဘုရားကသက်ရှိတဲ့နဲ့ကာမဝတ္ထုအစုစုတွေမှာတာယာဝယ်မရှိဘူးလို့ငါဘုရားမိတ်တော်မမူပါဘူးတာယာဝယ်ရှိပါတယ်ဒါပေမဲ့တာယာဝယ်မြရှိတာမဟုတ်ဘူးသူတို့ရဲ့နောက်ွယ်မှာအပြစ်ဆိုတဲ့အာဒီနဝတွေဟာလည်းအနောက်အလုံးတွေညံ့ညောင်းလာတယ်ဒီအပြစ်တွေကိုဘုရားအလောင်းတော်နဲ့တကွအရှိပညာရှိတော်ကောင်းတွေကမြင်ကြတဲ့အတွက်ဘာလို့သွားကြလဲမိတ်တရဏလို့ခေါ်တဲ့ထက်မြောက်ရာဘန်းကိုရှာသွားကြတယ်။ဘာဖြစ်လို့လဲ။ဒီအဖြစ်တွေကိုမြင်တဲ့အခါမှာဒီအဖြစ်တွေကလည်းလွန်မြောက်လို့လေသိတတ်ပြီးဖြစ်ပေါ်လာကြတယ်။မိမှာဒီအကုသိုလ်ကံဒီထောင်ထားမိပြီဆိုတာသိနေတယ်။ဒီကံတွေကဒီကံဒီအကျိုးပေးမယ်ဆိုရင်တော့ဘုံဘဝကောင်းကောင်းတော့ဘယ်လိုမှမရနိုင်ဘူး။အပယ်လေးဘုံဒီဘုံဘုံတော့ငါတို့ရောက်ရှိတော့မှာပဲလို့။ကြောက်ရွံ့ထိတ်လန့်တဲ့စိတ်တွေဟာကာမဂုဏ်တွေရဲ့အဖြစ်လို့ခေါ်တဲ့အာဒီနဝကိုမြင်လာတဲ့ပုဂ္ဂိုလ်များမှာဖြစ်ပေါ်လာကြတယ်။ဒါဆိုရင်တာယာပွေမြမြင်တဲ့ပုဂ္ဂိုလ်ဒီအဖြစ်ကိုမြင်ခွင့်ရပြီလား။မရသေးဘူး။အဖြစ်ကိုမမြင်နိုင်သေးတဲ့အချိန်မှာဒီအဖြစ်တွေလို့ခေါ်တဲ့အာဒီနဝကလည်းထမြောက်လို့တဲ့ခန္ဓာကိုရှိပါမလား။မရှိသေးဘူး။ကဲတရားနာပြစ်တတ်ကောအဖြစ်မြင်ကြပြီလားလို့နည်းနည်းမေးချင်ပါတယ်။ဟမ်ဒဂါကြီးမြင်ပြီလားမြင်နေပြီဒါဆိုရင်တော့ဒဂါကြီးနောက်တစ်ဆင့်ပဲတက်ရတော့မယ်ဘယ်ဆင့်လဲမိတ္တရဏတဲ့ထမြောက်ရလာတော့ဒဂါကြီးရှာရတော့မယ်ဒါဆိုရင်တော့ဒီနေ့အိမ်မပြန်နေတော့နော်ဘာဖြစ်လို့လဲကိုကထမြောက်ရလာရှာတော့မယ်ဟုတ်တယ်မလားကဲဒီကဒဂါမကြီးရောအပြစ်မြင်ပြီလားဟင်မြင်တယ်ဟုတ်ပြီမြင်တော့အိမ်ပြန်လို့မရတော့ဘူးနော်အိမ်မပြန်တဲ့နေမှာဘုန်းကြီးကိုပြောတာနန်းတော့မှာပေါ့နော်အဲအိမ်ပြန်သွားရင်တော့ဦးသိန်းကတော့ဘာလို့ပဲထင်နေလဲတာယာပွဲမျှပဲမြင်သေးတဲ့ပုဂ္ဂိုလ်လို့ပြောနေတယ်နော်ရှေ့တော်ကောင်အပေါင်းတို့တော့ဖြတ်ရဟန်းပြုသွားခဲ့ခြင်းရဲ့အကြောင်းကိုကြည့်လိုက်လို့ရှိရင်ဒီအသင့်၃သင့်ကိုတစ်သင့်ပြီးတစ်သင့်တက်နှမ်းသွားကြတဲ့အတွက်ပါပဲမြတ်စွာဘုရားရှင်ဘုရားဖြစ်တော်မူပြီးတဲ့နောက်မှာဝန်ခံပြီးဟောကြားပါတယ်ငါဘုရားလောင်းတော်ကိုယ်တိုင်တာယာပွေတွေကိုလိုက်ရှာခဲ့ပြီးပါလေ။ကာမဂုဏ်တွေမှာတာယာပွေတွေရှိနေတဲ့အတွက်ဒီတာယာပွေတွေကိုရရှိခံစားနိုင်ဖို့အတွက်ဘုရားအလုံးတော်ဟာကြိုးစားပြီးရှာဖွေသုံးဆောင်ခဲ့ပူတယ်။ဒါပေမဲ့ဘုရားဖြစ်တော်မူပြီးတဲ့နောက်မှာဒီတာယာပွေတွေရဲ့အနောက်မှာအလွတ်အလွန်ကြောက်မဲ့ပွေကောင်းတဲ့အာဒီနဝလို့ခေါ်တဲ့အဖြစ်တွေကလည်းအလွတ်အလွန်ပဲများလာတယ်။ဒါမှဘုရားရှင်ကိုယ်တိုင်ဘာဖျားရဲ့ရန်တုံနဲ့ထိုးထွင်းပြီးဖြစ်ခဲ့ခြင်းဖြစ်တယ်။ဒီလိုမျိုးအပြစ်တွေကိုငါဖျားအောင်တော်ကိုယ်တိုင်လည်းပဲနားလေသဘောပေါက်ခဲ့တဲ့အတွက်ကြောင့်ဒီအပြစ်တွေကထမြောက်ရလို့ခေါ်တဲ့နိတရဏလမ်းကြောင်းကိုရှာမိခဲ့တာပဲ။သုံးထွက်ရဟန်းပြုခြင်းဆိုတဲ့အပိုင်းမှာထမြောက်လို့ဆိုတဲ့သဏ္ဍတ်ပြင်းပြတဲ့ပုဂ္ဂိုလ်တွေဟာတာယာပွေအတ္တာရဆိုတဲ့အပိုင်းနဲ့အာဒီနဝဆိုတဲ့အပြစ်ဆိုတဲ့အပိုင်းကိုကျုံဆုံးခဲ့ပြီးပုဂ္ဂိုလ်တွေလို့ပြောနိုင်ဘူးလားပြောနိုင်တယ်နိခမလို့ခေါ်တဲ့တောထွက်ရန်ပြုခြင်းနိတရဏလို့ခေါ်တဲ့ထမြောက်ရလမ်းကိုရှာမိခြင်းဆိုတာအပြစ်မြင်သေးတဲ့ပုဂ္ဂိုလ်များအတွက်ဘယ်လိုမှမဖြစ်နိုင်ပါဘူးဘာဖြစ်လို့လဲအပြစ်မြင်သေးတဲ့ပုဂ္ဂိုလ်ဟာမြင်သေးတဲ့အရာတွေနဲ့ပဲနေဖို့မကြိုးစားဘူးလားကြိုးစားတယ်
မိကိုထိလိုက်လို့ပူမယ်ဆိုတာသိသွားပြီဖြစ်တဲ့ပုဂ္ဂိုလ်တကယ်နားလည်သွားပြီဖြစ်တဲ့ပုဂ္ဂိုလ်ဒီပူကိုကြောက်နေပြီဖြစ်တဲ့ပုဂ္ဂိုလ်ကဒီမိကိုထပ်ပြီးတို့ရဲ့လေလားမတို့ရဲ့တော့ဘူးဒါပေမဲ့ကာမဂုဏ်ရဲ့အဖြစ်ကိုနားလည်သွားတဲ့ရှေ့တော်ကောင်းများနဲ့နောက်တော်ကောင်းတွေအားလုံးကဘာလို့သွားကြလဲဆက်ဆက်သွားကြလဲဒါတွေနဲ့နေထိုင်ရခြင်းဒီပူလောင်နေဒါတွေနဲ့နေထိုင်ရခြင်းဒီငိုကြွေးဖို့ရမှာဖြစ်တယ်ဒါတွေနဲ့နေထိုင်ရခြင်းဒီကြောင့်ကြခြင်းဆိုတဲ့သုံးရင်ခြင်းဆိုတဲ့တရားတွေပူပန်ခြင်းဆိုတဲ့တရားတွေမအေးချမ်းမှုဆိုတဲ့တရားတွေပြန်ဆိုင်မှုဆိုတဲ့တရားတွေမလောင်လုံမှုဆိုတဲ့တရားတွေခြေဖြတ်မှုဆိုတဲ့တရားတွေရှင်ပြန်ခြင်းဆိုတဲ့တရားတွေကျေးဇူးမတိတက်ခြင်းဆိုတဲ့တရားတွေဖြစ်ပေါ်ဖို့ရန်အတွက်ပဲမဟုတ်ဘူးလားဟုတ်တယ်ကာမဂုဏ်တရားတွေဟာအခုဦးသိပြောသားပြီဖြစ်တဲ့တရားတွေကိုသိခေါ်ရင်မလုပ်နိုင်ကြဘူးနော်ဒုနဲ့သူပြန်ဆိုင်ဖို့ဒုနဲ့သူဖြည့်ဖြတ်ဖို့ဒုနဲ့သူကျေးဇူးခံဖို့ဒီတရားတွေကိုအများကြီးမဖြစ်ပေါ်သေးဘူးလားဖြစ်ပေါ်သေးတယ်ငြိမ်းချမ်းခြင်းဆိုတဲ့တရားနဲ့ပူလောင်ခြင်းဆိုတဲ့တရားကိုဘယ်တရားကိုကာမဂုဏ်ကပိုပြီးဖြစ်စီလဲပူလောင်ခြင်းဆိုတဲ့တရားပဲဒါဆိုရင်ဒါတွေကိုကြည့်လိုက်လို့ရှိရင်တရားပွဲလို့ပြောနေပါဘူးနော်ပြောနေဘူးကာမဂုဏ်တွေကိုကြည့်လိုက်ရင်သူတို့ရဲ့တရားကိုယ်ကပူလောင်တဲ့သဘောရှိနေဘူးနော်ရှိနေတယ်မိမိတို့အလိုရှိတဲ့အခါမိမိရဲ့စိတ်ဟာစာလောင်မွတ်သိနေတယ်လားစာလောင်မွတ်သိနေတယ်ဒါကြောင့်ဒီတရားတွေဟာအပြစ်လို့ခေါ်နိုင်တဲ့တရားတွေဖြစ်ပါတယ်တရားပွဲလို့ခေါ်နိုင်တဲ့တရားတွေရပဲဖြစ်ကြရဲ့ချမ်းသာခြင်းဆိုတဲ့တရားတွေဟာအနည်းငယ်ပြပဲဖြစ်ပါတယ်ခဏမြတ်ဆုံးဆောင်ခံစားပြီးတဲ့နောက်မှာရည်မျက်နှာပြင်ထက်ကိုခဏမြတ်တက်လာတဲ့ရေဘွက်ပေါ်မှာပဲကိုယ်လုံးမပြောက်ပြေသွားကြဘူးနော်ပြောက်ပြေပြီးသွားကြတယ်ဒါကြောင့်မို့တရားတွေဟာလူရှိနေတဲ့ပုဂ္ဂိုလ်များအတွက်ပူပူလောင်လောင်ခါခါလောင်လောင်နဲ့ပူပန်ခြင်းတရားသာလောင်ခြင်းတရားတွေကိုအမြဲတမ်းဖြစ်ပေါ်နေသေးမယ့်အေးချမ်းခြင်းတရားတွေနဲ့ဝေးကွာသောစီမဲ့တရားတွေလည်းမဟုတ်ဘူးနော်ဟုတ်တယ်ဒါဆိုလို့ရှိရင်ခုနကဥစဉ်တရားဏိဒံပြောခဲ့တဲ့အခါမှာပြောခဲ့တဲ့ဗကားတွေကိုပြန်လဲပြီးတော့ပြောကြတာဆိုရင်ပေါ့ဒုရယာဂုံကိုလူရဲ့အဆင့်တန်းလို့ဆက်ဆံကြလေဂုံကိုအဆင့်တန်းအဖြစ်နဲ့ဉာဏ်ရည်သေးတဲ့ပုဂ္ဂိုလ်ကြီးဟာတာယာပွဲကိုလိုက်ချာနေတဲ့ပုဂ္ဂိုလ်ကြီးလို့မပြောနိုင်ဘူးနော်ပြောနိုင်တယ်ဒုရယာတောသားကြီးကိုလူအဆင့်တန်းအဖြစ်နဲ့မတတ်မှတ်ခြင်းကြဘူးနော်တတ်မှတ်ခြင်းကြတယ်တောသားကြီးကိုလိုက်လာရှာဖွေနေတဲ့ပုဂ္ဂိုလ်ကြီးဟာတာယာပွဲမျှနဲ့ဒီထိုင်ကြတဲ့ပုဂ္ဂိုလ်များလည်းမပြောနိုင်ဘူးလားပြောနိုင်တယ်ချွေရန်တင်းတင်းများမြောင်ခြင်းဆိုတဲ့တရားကိုလူရှိရတောင်းတတ်တဲ့လူရဲ့အဆင့်တန်းလို့သတ်မှတ်ကြင်ကြတဲ့ပုဂ္ဂိုလ်များဒီတရားကိုရရှိဖို့ရန်အတွက်ကြိုးစားနေကြတဲ့ပုဂ္ဂိုလ်များကိုရောတာယာပွဲမျှလိုက်လံချဖွေနေကြတဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးလားပြောနိုင်တယ်ဥစ္စာပစ္စည်းတွေဝချမ်းသာခြင်းဒီဒီလောကမှာအဆင့်တန်းမိခြင်းပဲလို့ဉာဏ်နေတဲ့ပုဂ္ဂိုလ်များရဲ့ဘဝနေထိုင်မှုပုံစံဟာလည်းပဲတရားဝေအတ္တဒါပြနားလေတုတ်ဝင်နေတဲ့ပုဂ္ဂိုလ်ကြီးလို့မပြောနိုင်ဘူးနော်ပြောနိုင်တယ်ဒါဆိုလို့ရှိရင်မိမိတို့ရဲ့အဆင့်တန်းတဲ့ပဲရှိနေသေးတယ်တရားဝေအတ္တဒါကိုလည်းလမ်းရှာပွင့်နေတဲ့လူအဆင့်တန်းတဲ့ပဲမရှိနေဘူးလားအပြစ်ကိုမမြင်ကြသေးဘူးလားမမြင်သေးလို့ရှိရင်လူအဆင့်တန်းတစ်ဆင့်မမြင်သေးဘူးလို့မခေါ်နိုင်ဘူးလားခေါ်နိုင်တယ်ဒါဆိုလို့ရှိရင်အပြစ်ကိုမြင်သွားတဲ့ပုဂ္ဂိုလ်ကြီးဟာပညာရှိတော်ကောင်းတွေခင်းမုတ်အပ်တဲ့လူအဆင့်တန်းမျိုးကိုမရောက်လာဘူးလားရောက်လာတယ်အဲ့ဒီလိုအဆင့်တန်းရောက်ရှိလာတဲ့ပုဂ္ဂိုလ်ဒီထမြောက်ချင်းဆိုတဲ့ချမ်းသာခြင်းချမ်းသာရတဲ့နိဗ္ဗာန်ဆိုတဲ့ဟူမပက္ခံကိုကူးမြောက်ရောက်ရှိဖို့ရန်အတွက်လမ်းကြောင်းကိုထွင်ပြီးတော့ခီးတွင်အောင်နှင်နေတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်ဖျားဆရှိတဲ့အိယာတော်ကောင်းတို့ခင်းမုတ်အပ်ဆုံးလူအဆင့်တန်းကိုရောက်ရှိသွားတဲ့ပုဂ္ဂိုလ်များလို့မပြောနိုင်ဘူးလားဟုတ်နေလေဒါသလို့ရှိရင်နေတရဏဆိုတဲ့ထမြောက်ရာလမ်းကိုရှာမီးလို့တဲ့သိက္ခာနာဖြစ်ပေါ်နိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပေါ်ပြီးဖြစ်တဲ့ပုဂ္ဂိုလ်ကြီးတကယ်ကိုအစ်စ်မြည်တဲ့ပုဂ္ဂိုလ်များမဖြစ်သွားဘူးလားဖြစ်သွားတယ်ဒါကြောင့်မို့ဒီလောကကြီးထဲမှာသတ်မှတ်နေတဲ့လူအစ်စ်တန်းတွေဒီသလောကလုံးရှိတဲ့လူသားတွေကတောက်ဝင်နားလေနိုင်တဲ့သာယာဝေဖြတ်မှာသက်ဆိုင်နေကြတဲ့အဆင့်တန်းမျိုးလောက်တော့မဟုတ်ဘူးလားဟုတ်တယ်တာယာပွဲဆိုတဲ့အပိုင်းမြားရှာမီးပြီးတော့တာယာပွဲဆိုတဲ့ပူလောင်ခြင်းတရားထဲမှာနေမွန်းနေကြတဲ့ပုဂ္ဂိုလ်ကြီးပဲလို့တက္ကသိုလ်ကလုံးဝရှိတဲ့လူသားများကိုပြောနိုင်တယ် ဒီပြစ်တွေကိုနားမလည်သေးတဲ့ပုဂ္ဂိုလ်များဟာချမ်းသာခြင်းဆိုတဲ့တရားပဲကိုကူးမြောက်နိုင်လို့ရတဲ့အတွက်ခက်ခဲနေတဲ့ပုဂ္ဂိုလ်များလို့ပြောနိုင်တဲ့အတွက်မိမိတို့အနေနဲ့တရားပဲကိုလက်ရှိသုံးဆောင်ခံစားနိုင်ဖို့ကြိုးစားနေကြတဲ့ပုဂ္ဂိုလ်များဖြစ်တော်များလည်းပဲဒီကာမဂုဏ်တွေကိုသုံးဆောင်ခံစားနိုင်လို့ရတဲ့အတွက်ကြိုးစားလုပ်ခံရတဲ့မိမိတို့ရဲ့ဘဝခီးမှာထူထောင်မိပြီဖြစ်တဲ့အကုသို့ကံတွေကိုပြန်လဲသုံးသပ်ဆင်ခြင်ပြီးတော့အဖြစ်ကိုမြင်အောင်လည်းကြည့်နိုင်ကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ကြပါစေ။ဖြစ်ပြီးတော့မိမိတို့ရဲ့ဣတရဏလို့ခေါ်တဲ့ထမြောက်ရာလန်းလို့ခေါ်တဲ့တရောကောင်းအပေါင်းတို့ကြီးမွတ်အပ်တဲ့အစ်စ်မီတဲ့ဘဝတစ်ခုကိုကူးမြောက်ရောက်ရှိနိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြိုးစားနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်ရတော့တကယ်ကိုကြီးမွတ်ဉာဏ်နှုတ်အပ်တဲ့အစ်စ်မီသူအစဉ်တန်းရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားနိုင်ဘူးလားဖြစ်ပါနိုင်လေ။ဒါကြောင့်မိမိတို့ဒီနေ့ပြုစုပြောထောင်အပ်တဲ့ဒါနကုသိုလ်မိမိတို့ဆောက်ထင်းအပ်တဲ့သီလကုသိုလ်ပွားများအားထုတ်အပ်တဲ့ဘာဝနာကုသိုလ်တွေဟာလူသားရပွဲအတ္တဒဘေကိုကျော်လွန်လို့မြောက်ပြီးတော့မြင်နိုင်တဲ့အပြစ်တွေကိုမြင်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ဖို့ရန်အတွက်လည်းအထောက်အကူကောင်းဖြစ်နေကြတယ်။ဘယ်လိုဖြစ်သွားနိုင်လဲ။မိမိတို့ပြုစုပျိုးထောင်တဲ့ဒါနသီလဘာဝနာဆိုတဲ့ကုသိုလ်ကောင်းမှုတွေဟာထမြောက်ရာလမ်းကြောင်းလို့ခေါ်တဲ့နိဗ္ဗာန်သို့ရောက်ရှိကြောင်းအကြောင်းထောက်ပံ့ပြီးဖြစ်ပါစေလို့ဒီလိုမျိုးသိညွတ်ကန်းဆိုင်ပြီးတော့ပြုစုပျိုးထောင်ကြရတယ်။ဒီနေ့မိမိတို့ပြုစုပျိုးထောင်တဲ့ဒါနကုသိုလ်ကံရဲ့အကျိုးသက်လို့ခေါ်တဲ့ဘောဂသံပတ္တိနဲ့ပြည့်စုံခြင်းဆိုတဲ့ကျေဝချမ်းသာခြင်းအကျိုးတရားကိုရရှိတဲ့ဘဝဒီမှာမိမိတို့ရရှိအပ်တဲ့ဒီချမ်းသာကျေဝမှုတရားတွေကိုတော်လည်းပဲမငဲ့မကွက်သေးနဲ့ဆက်လက်နိုင်တဲ့တတ္တိတွေရှိနေတဲ့ပုဂ္ဂိုလ်တွေဖြစ်လာကြပြီ။ဒီလိုမျိုးမိမိတို့ရရှိအပ်တဲ့ပစ္စည်းဥစ္စာဝတ္ထုတွေကိုဆက်လက်နိုင်ခြင်းဒီထမြောက်ခြင်းတစ်မျိုးပဲမဟုတ်လား။ဟုတ်တယ်။ဒါကြောင့်မို့နိဗ္ဗာန်ရောက်ကြောင်းအကြောင်းတရားတွေဖြစ်ပါစေလို့ဒီလိုသိညွတ်ကန်းဆိုင်ပြီးတော့သူတန်းလိုက်တဲ့ဒါနကုသိုလ်ကံနိဗ္ဗာန်တို့ရရှိကြောင်းအကြောင်းထောက်ပံ့ပြီးဖြစ်ပါစေလို့သောတိအပ်တဲ့သီလကုသိုလ်ကံနိဗ္ဗာန်တို့ရောက်ရှိကြောင်းအကြောင်းထောက်ပံ့ပြီးဖြစ်ပါစေလို့ပွားများအထုပ်အပ်တဲ့ဘာဝနာကုသိုလ်ကံတွေဟာလည်းပဲနိဒရဏလို့ခေါ်တဲ့ထမြောက်ရာလမ်းကြောင်းကိုမိမိတို့ကိုစိတ်စော်တိုက်တွန်းနေမဲ့အာကောင်းမုန်းတဲ့ကံတွေဖြစ်ပေါ်သွားကြမှာဖြစ်တဲ့အတွက်မိမိတို့ဒီနေ့ပြုစုပျိုးထောင်တဲ့ကံဒီဘလို့ရှိပြီဖြစ်စေအလိုမရှိပြီဖြစ်စေဘောဂသတ္တိကတော့ရရှိကြမှာဖြစ်တယ်နိဗ္ဗာန်ကိုရောက်ရှိကြောင်းဆိုတဲ့အကြောင်းထောက်ပံ့ဖြစ်ပါစေလို့ထူတောင်းလိုက်ရတော့ဒီကံဒီနိဗ္ဗာန်ကိုရောက်ရှိကြောင်းအကြောင်းထောက်ပံ့နဲ့တဘာလေးပါသွားမယ်ဘောဂတပ္ပတ္တိပြည့်စုံခြင်းလည်းဖြစ်သွားမယ်ထမြောက်ရာနိဒရဏလမ်းကိုလည်းပဲရှာမီးနိုင်တဲ့စွမ်းရည်တပ္ပတ္တိရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားမယ်ဆိုရင်ဘုမကောင်းတာဘုကောင်းတယ်ဒါကြောင့်မိမိတို့ပြည့်စုအပ်တဲ့ကုသိုလ်ကောင်းဖို့ဖို့သူတွေဟာတကယ်ပြည့်တဲ့လူစင်ကန်းလို့ခေါ်တဲ့ထမြောက်ရာသင်ကိုတန်ဆန်းနိုင်တဲ့ပုဂ္ဂိုလ်များဖြစ်နိုင်တဲ့အကြောင်းထောက်ပံ့ဖြစ်ပါစေလို့ဆန္ဒပြုခြင်းနဲ့ဒီနေ့တရားကိုဒီမှာပဲဒီကုန်းချုပ်ကြသူဟိတ္တဝါကာမိသတိသိဉ္စုသံတော်ကံဒီရာစိဉ္တကာဒေတုံမီပြလူတိတ်ခါဘောပပိသိတာသူစေတလားတတော်ဖျားလျာပစ္စည်းကာမိအရိယာလွယ်လောင်တို့ရှိကသူတော်ကောင်းတို့သည်ကံပီရစိတ်တကားနည်းနည်းတဲ့တဘောတွင်ကိုနည်းနည်းစွာဆန်းစင်းဆံကောင်းဝင်တော်မူကြသည်ဖြစ်၍ကာမေရှိကားပြုပန်ကုသိုလ်ကံတို့ဒီမှထောက်မလျောက်ရသာညာလာသတိပေပြည့်ကြီးငယ်နေနှွယ်ရောယူကုတော်တို့ပိုင်သာသည်ကာမဝတ္ထုစုစုတို့ကိုဣတ္တဝါငါတို့ပိုင်ညာဤကာမတရားတို့သည်အများနေဆက်ဆံသေးတွေကဝန်ဆံရတွေကမြောင်များတကယ်ကိုကြောက်လန့်ပွေတွေပါတကားကိုကျောင်းတော်ဉာဏ်ကျွဲလလွကြည့်ဆုံးပေတော်မူကြကုန်သည်ဖြစ်၍ပပိသိဉ္စုကရဝါသသမာရဟုကိစ္စများမြောင်လူတို့ဘာဝဏ္ဏကိုလောအောင်ကျုံးလျက်ယုံကံထွက်၍နှစ်တည်းရှင်လန်းရှင်ရပြု၍တော်ထက်တော်မူကြလိမ့်ကုန်သည်တုံမီပီမြတ်နေခမာတာတရားဖြူသန္တာကိအောင်တင်သူတော်ကောင်းတို့သည်လည်းပဲသဗ္ဗေစီတာဝတ္ထုကာမဟုသမျှမှာ
ยายาโจเมยยงกันทัจจโกนิเพยตุเปตละสันติตามิจาคงเมปุญเถนโตจิกขินเลเมเนตะอตอทีลาโกนิโกงาชีจาโกนิเพยเตทุปยาเลอาติสิกาเนปริยานวยลาโหโตชีกาตรอกาวโตโกนุเตคาโวตุไลกา ทิฏฐายาโกสิงหามะตุยอาทุฏฐังจะวาสีโกณติ